ရေးပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်အတွက်နိုင်ငံတကာကအကူအညီပေးတဲ့နေရာမှာတတိထားစီစစ်စီလိုတယ်လို့ဒါဇင်နဲ့ချီတဲ့လူခွင့်ရေးဖွဲ့တွေကတိုက်တွန်းနေကြပေမဲ့လည်းကမ္ဘာဘဏ်ကနေဒေါ်လာတန်း100ဖွံ့ဖြိုးရေးအထောက်အကူပေးမဲ့အစီအစဉ်အသေးစိတ်ကိုပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်လိုက်ပါတယ်။ကမ္ဘာဘဏ်ရဲ့အကူအညီတွေရခိုင်ပြည်နယ်တွင်ထိရောက်မှုရှိစေရေးမြန်မာအစိုးရနဲ့စစ်တပ်ပေါ်မှာမူတည်နေကြောင်းအကဲခတ်တွေနဲ့လှုပ်ရှားသူတွေကလည်းသုံးသပ်ပါတယ်။ဆက်ပြီးနားဆင်ပါရှင်။World Bank ကမ္ဘာ့ဘဏ်ကနေရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အခုလိုအကူအညီပေးမဲ့အစီအစဉ်ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆင်းမြောက်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့ဆွဆွဲချက်တွေရင်ဆိုင်နေရချိန်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အဓိကနိုင်ငံတကာအထောက်ပံ့တစ်ခုဖြစ်လာတယ်လို့ဆိုရမှာပါ။ဒါနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်ရဲ့တုံ့ပြန်ချက်မှာတော့ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေဖြည့်ရှင်းနိုင်ခြင်းမရှိသေးတဲ့အပေါ်စိုးရိမ်မကင်းဖြစ်သလိုအကြမ်းဖက်မှုကိုရှုံချကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကိုကမ္ဘာ့ဘဏ်အနေနဲ့အကူအညီပေးနေတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာဒေသခံလူထုလိုအပ်နေတဲ့ဖွံ့ဖြိုးရေးကိုအထောက်အကူပေးဖို့နိုင်ငံတကာအတိုင်းဝိုင်းဘက်ကရက်ဆိုင်ထားဖို့ဆိုတဲ့အချက်ကိုတော့ကမ္ဘာ့ဘဏ်အနေနဲ့လက်မခံနိုင်ကြောင်းရိုက်တာသတင်းဌာနကတုံ့ပြန်တဲ့စာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအခုလိုကမ္ဘာ့ဘဏ်ရဲ့ဒေါ်လာတန်း100စီမံကိန်းရခိုင်လူထုအတွက်အကျိုးထိရောက်မှုရှိစေဖို့ဆိုရင်အစိုးရနဲ့စစ်တပ်ပေါ်မှာမူတည်နေတယ်လို့ American ရခိုင်လူမှုအဖွဲ့အစည်းဒူဥက္ကဋ္ဌဦးသိန်းထွန်းစံကသုံးသပ်ပါတယ်
။အရသားတွေပြည်လွှာနေရတဲ့တည်ကြည်နေတဲ့ကိစ္စကကျွန်တော်မြင်လာတော့တရားရခိုင်တို့ဒီပါအစိုးရနဲ့စစ်တပ်မှာပဲတာဝန်ရှိတယ်လို့မြင်ပါတယ်ခင်ဗျာ။သူတို့တွေအရသားနေတဲ့နေရာတွေပေါ့နော်။လူထုတွေရှိတဲ့နေရာတွေရက်တွေရွာတွေကြီးတွေရွာတွေကိုမျိုးတွေကိုဝင်ပြီးတော့ဒုက္ခမပေးနိုင်ဘူး။အဲ့လိုမျိုးဆိုရင်ဒီနေရာတွေကဘာမှပြဿနာတက်နေမယ့်နေရာမဟုတ်ဘူးခင်ဗျ။အခုအဲ့နားမှာနှစ်ဖက်သွားပြီးစစ်ဖြစ်တယ်ဆိုတာလေသူတို့တွေကနေပြီးတော့ရခိုင်လူထုတွေကိုတတိတပုံအပြင်မဲပြီးတော့ပေါ့နော်။ညှိုးထားပြီးတော့သွားဒုက္ခပေးနေတဲ့ပုံစံမျိုးပဲမြင်ရတယ်ပေါ့နော်။
ရခိုင်ပြည်နယ်ပြည်လဲထူထောင်ရေးနဲ့ဖွံ့ဖြိုးရေးဒေါ်လာတန်း100အထောက်အကူပေးမဲ့အစီအစဉ်မှာဆင်းရဲနွမ်းပါသူတွေကိုတင်တန်းနဲ့အခြားအကူအညီတွေပေးမှဖြစ်တယ်လို့အလုပ်ကိုင်တွေဖန်တီးပေးရေးလုပ်ငန်းရှင်တွေကိုငွေကြေးထောက်ပံ့မဲ့အစီအစဉ်တွေပါဝင်နေကြောင်းနဲ့ဒီအစီအစဉ်တွေကိုအကောင့်ထည့်ဖို့စောင့်ကြည့်မယ်အစိုးရရဲ့ဆောင်ရွက်မှုတွေကိုကမ္ဘာ့ဘဏ်ကနေကူညီပံ့ပိုးပေးမှဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာမေလ10ရက်နေ့ရက်စွဲနဲ့အသေးစိတ်ထုတ်ပြန်ထားပါတယ်American ပြည်ထောင်စုခြေဆိုင်မြမစီးပွားရေးပညာရှင်ဦးကန်ထွန်းကလည်းကမ္ဘာ့ဘဏ်အနေနဲ့ဒီလိုဖွံ့ဖြိုးရေးကူညီအတွက်အကျိုးမြတ်တရားတွက်ပြီးမှဆောင်ရွက်လေ့ရှိကြောင်း VOE ကိုပြောပါရစေ
။ကမ္ဘာ့ဘဏ်ကဒီလိုလွတ်ဖို့ဆုံးဖြတ်တယ်ဆိုလို့ရှိရင်ထိရောက်မှုအနည်းငယ်ရှိမယ်လို့သူတို့သုံးသပ်လိုတာလုပ်တယ်လို့ဆုံးဖြတ်တယ်လို့ယူဆပါရစေ။အင်ဒီတကောသူတို့တကောအကျိုးမရှိဘဲနဲ့တော့လုပ်မလို့မထင်ဘူးလေ။ဒါလို့ကမ္ဘာ့ဘဏ်ဖွဲ့စည်းကဖွံ့ဖြိုးရေးအနည်းဆုံးဖြစ်တယ်ဘာမှဒီရဲ့ရခိုင်ပြည်နယ်မှာဒါလိုလုပ်မယ်ဆိုလို့ရှိရင်ဟိုရခိုင်ဒေသရဲ့ဖွံ့ဖြိုးမှုတွေတောက်ကူဖြစ်မယ်ဆိုတော့ရေချက်ကဟိုရင်လောက်အောင်မှာပဲဟိုစွန့်စားမှုတွေကတော့ရှိတယ်ရှိတာကိုကြောက်ပြီးတော့ရှောင်နေမယ်စားနော်အခုကိုယ့်အကိုယ်နဲ့မလုပ်နိုင်ဘူးကဘာမှလည်းဖွဲ့စည်းကြတယ်အကျိုးမရှိပဲသူတို့ဟိုမလုပ်ဘူးလို့ယူဆတဲ့တွင်ဒီလုပ်ငန်းကတော့ရမယ့်အမြတ်ကဟိုရှုံးနေနေမယ်လို့အတော့ယူဆပါတယ်
မြန်မာနိုင်ငံတဝန်းမတူညီတဲ့အတိုင်းဝိုင်းနေကြစီးပွားရေးခွင့်လန်းတွေဖန်တီးပေးခြင်းအပြင်ငြိမ်းချမ်းရေးအကျိုးမြတ်တွေရရှိအောင်ကူညီဆောင်ရွက်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့လည်းပန်ကြားထားတယ်လို့ကမ္ဘာ့ဘဏ်ရဲ့တုံ့ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အတွက်ကမ္ဘာ့ဘဏ်ကနေဒါဇင်နဲ့ချီတဲ့လူခွင့်ရေးအဖွဲ့တွေနဲ့ဒီနှစ်အစောပိုင်းကတွေ့ဆုံဆွေးနွေးရမှာရခိုင်ဒေသမှာအဓိကပဋိပက္ခဖြစ်စေတဲ့လူခွင့်ရေးပြဿနာ၊တန်းတူညီမျှရေးနဲ့လူမျိုးရေးဘာသာရေးခွဲခြားမှုစတာတွေကိုဖြေရှင်းပေးခြင်းမရှိဘဲအတိတ်ပဲပြေဝတဲ့ပြန်လည်ထူထောင်ရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုဘယ်လိုအကောင့်ထည့်ဖော်မလဲဆိုတာလူခွင့်ရေးဖွဲ့တွေကမေးခွန်းထုတ်ခဲ့ကြပါတယ်။ဒါ့အပြင်အေအေလက်နက်ကိုင်တပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်တွင်နိုင်ငံတကာအကူအညီပေးရေးအစီအစဉ်တွေပေါ်မြန်မာအစိုးရကကန့်သက်ထားချိန်မှာဒီလိုကမ္ဘာ့ဘဏ်ရဲ့စီမံကိန်းတွေထိထိရောက်ရောက်အကောင့်ထည့်ဖော်နိုင်ပါမလားဆိုတာကိုတော့တန်တရားရှိနေကြတယ်လို့ဆိုပါရရှင်